မင်္ဂလာပါခင်ဗျာစနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာအစိုးရသည်စတင်ပြီးတော့တာဝန်ယူလှုပ်ဆောင်နေပါပြီအရင်အစိုးရလက်ထက်တုန်းကကလှုပ်လာခဲ့တဲ့ကိစ္စရပ်တွေထဲမှာမြန်မာနိုင်ငံပုံမျိုးတွေ့ရေးတွေအတိအကျအကြီးဆုံးလို့ပြောလို့ရတဲ့ကိစ္စတစ်ခုကငင်းချမ်းရေးတိဆောက်ရေးကိစ္စပါငင်းချမ်းရေးမရဘဲနဲ့တော့တနတ်တန်တွေမတိတ်ဖဲနဲ့တော့ဒီမျိုးစုဒေသတွေမှာနေဆက်ဒေသတွေမှာတိုက်ပွဲတွေရပ်မသွားဘဲနဲ့တော့တိုင်းပြည်ပြန်လည်ဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာနဲ့ရင်မောင်းတန်းပြီးတော့နိုင်ငံတကာမှာတန်းတူညီမျှနေနိုင်ရေးဝန်ဆန်ရေးကိစ္စတွေကဆောင်ရွက်ဖို့အခက်အခဲအများကြီးရှိပါတယ်။ဒါကြောင့်ဒီကိစ္စဟာအခုအစိုးရအသည့်အတွက်အကြီးမားဆုံးရင်ဆိုင်ရတဲ့ကိစ္စတွေထဲမှာတစ်ခုလို့ပြောမယ်ဆိုရင်မမှားပါဘူး။ဆိုတော့ဒီကနေ့ညကျွန်တော်တို့အခုအစိုးရအသည့်လက်ထက်မှာငင်းချမ်းရေးပေါ်ဆောင်နိုင်မှုအလားအလာဘယ်လောက်ထိကောင်းနေပါပြီလဲ။အဲဒီလိုငင်းချမ်းရေးပေါ်ဆောင်မှုအောင်မြင်ဖြစ်အောင်ဘာတွေများအစိုးရအနေနဲ့လုပ်နိုင်တယ်လေစတရားပြင်ဆွေးနွေးကြဖို့ပါပြင်နိုင်ဆွေးနွေးပြီးအတွက်ဖိတ်ခေါ်တာဆိုနူးထဲမှာတူကတော့ကျွန်တော်တို့ PNL ပလောင်အမျိုးသားလူမျိုးရေးအဖွဲ့ကနိုင်ငံတူဖြစ်တဲ့ဥက္ကုံအုပ်ကနောက်တူကတော့ဝိုင်းရဲနိုင်ငံရေးသမားကြီးလည်းဖြစ်တဲ့ပြီးခဲ့တဲ့အစိုးရလက်ထက်မှာငင်းချိုင်းပေါ်ဆောင်ရေးလုပ်ငန်းမှာပါဝင်ခဲ့တဲ့ဥတုဝေလိုကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ဆွေးနွေးမဲ့သူအတော်များပါတယ်ကျွန်တော်တို့အတန်နိုင်ဆုံးလူရင်းတူရှိနေတိတိမိရတဲ့အချိန်တုန်းကဆွေးနွေးကြတာပေါ့ခင်ဗျာမချက်ပေး email ပေးပြီးတော့ဆွေးနွေးထားတဲ့လူလည်းရှိပါတယ်ရတဲ့အချိန်တုန်းကအတန်နိုင်ဆုံးပြည့်စုံအောင်ကျွန်တော်စူးစမ်းပြီးတော့ဖော်ပြပေးတော့ပါမယ်အရင်ဆုံးတော့ကျွန်တော်တို့ပင်နယ်ဆွေးနွေးသူလူရဲ့သဘောထားကိုနားထောင်ကြည့်အောင်ပါဆိုတော့အရင်ဆုံးတော့ဥတုဝေကကျွန်တော်တို့ပြီးခဲ့တဲ့ဆိုးရလက်ထက်ကငင်းငင်းလုပ်ငန်းစဉ်မှာတကယ်ဝင်ပါခဲ့တဲ့လူတစ်ယောက်ဆိုတော့အဲ့ဒီလုံကအတွေ့အကြုံနဲ့ရှင်ပြီးတော့အရင်အစိုးရလက်ထက်မှာညီငယ်ဖော်ဆောင်မှုလုပ်ငန်းတွေလုပ်ခဲ့တာကအခုအစိုးရအတွေ့အလားအလာကောင်းတွေလုပ်နိုင်အောင်လမ်းကြောင်းချပေးခဲ့တဲ့အခြေအနေမျိုးရှိပါရဲ့လားခင်ဗျာဦးသူပဲ
။အဲဒီလိုခင်ဗျာအစိုးရဟောလာဒီလုံရုပ်ောက်ပွဲဟိုညီငယ်လုပ်ငန်းစဉ်ကြီးကိုနှစ်ပိုင်းရှိတာပေါ့နော်။တစ်ပိုင်းကတော့အရင်အစိုးရကလုပ်ခဲ့တာလीနော်။အဲ့ဒီအစိုးရကတော့လုပ်ခဲ့တာပြီးသွားတယ်ပေါ့နော်။အခုတခါတော့အစိုးရကဆက်ပြီးတော့လုပ်ရမယ်ပေါ့နော်။အဲ့တော့အစီအစဉ်အစိုးရလုပ်တဲ့ theme ကတော့ကျွန်တော်တို့ညဉ့်ညံ့ရေးအဖို့ဆောင်မှုအဖွဲ့တွေဆိုတာကျွန်တော်တို့လည်းဝေပါတာပေါ့နော်ဆိုတော့ဒီဒီလိုလုပ်တဲ့နေရာမှာဒီပြီးခဲ့တဲ့အစိုးရကလည်းပဲအဲကျွန်တော်တွေ့ရတဲ့လောက်ကတော့အင်မတန်မှပဲကြိုးစားစားနဲ့နော်ဆောင်ရွက်ခဲ့ပါတယ်ကြိုးစားနဲ့ဆောင်ရွက်ခဲ့တဲ့အတွက်ကြောင့်လည်းပဲဒါတချို့ရှစ်ပါတီကနေပြီးတော့မှရှစ်ဖွဲ့ကနေပြီးတော့မှဒါညဉ့်ညံ့ရေးအတွက်အပြစ်ခတ်ရစဲရေးသဘောတူညီချက်လုပ်နိုင်တဲ့နေရာနေညီလာခံညီလုပ်နိုင်တယ်ပေါ့နော်ဒါကလည်းမထိုးတဲ့လူတွေနဲ့လည်းပဲအရင်ငင်းကြရေးဖွဲ့ကြီးဆွေးနွေးကြတာဒီပါပဲဆိုလိုတာကတော့ဒီလက်နက်ကိုင်ဖွဲ့ကြီးနဲ့ပြီးခဲ့တဲ့ငင်းကြရေးဖွဲ့ကြီးတွေကသူတို့ကဟိုသဘောတူညီချက်ရတာရှိတယ်မရတာရှိပေမဲ့လို့အားလုံးလူတွေကဆွေးနွေးပြီးသားတယောက်သဘောထားတယောက်တည်ပြီးသားဆိုတော့ဆက်ပြီးတော့အကောင့်တွေဖော်မယ်ဆိုလို့ရှိရင်တော့တိတ်ပြီးတော့ခဲခဲရင်းမရှိတော့ဘူးပေါ့ဗျာနော်လမ်းကြောင်းကတော့ဖြောင်းနေပါပြီ
အဲ့တ
ော့လမ်းကြောင်းဖြောင်းနေတာကိုပြီးခဲ့တဲ့ဆိုကလုတ်ပေးထားတယ်ပေါ့လေအဲ့ဒီအချိန်မှာဆက်ပြီးတော့အကောင့်တွေဖော်နိုင်ဖြစ်ရင်အခက်အခဲမရှိဘူးလို့ကျွန်တော်တွေ့ပါတယ်နော
်ဟုတ်ကဲ့ပါခင်ဗျာဥက္ကုံဥက္ကတို့ကတော့ဥက္ကုံကတို့ပြီးNLO ဥပါဝင်ပေါ့လေစစ်ဖွဲ့ကတနင်္ဂနွေလုံးအပြစ်ခတ်ရစေးကြီးတနင်္ဂနွေလုံးလို့ပြောပေမဲ့စစ်ဖွဲ့ပဲပါတယ်အပြစ်ခတ်ရစေးကြီးစာချုပ်မှာလက်မှတ်ရေးထိုးထားပါတယ်ဆိုတော့အဲ့ဒီစာချုပ်ကိုချက်ထွင်ပြီးတော့နောက်ထပ်အဖွဲ့တွေပါလာမယ့်အလားလားဒီ UNFC ဘက်ကလည်းပဲတစ်ဖက်ကညူသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီပေါ့လေဒီလက်မှတ်ထိုးတဲ့ထဲမှာပါတဲ့အဖွဲ့တွေကလည်းပဲဒီအပိုင်းမှာဆွေးနွေးရဆိုတဲ့အတန်းတွေကျွန်တော်တို့ဇက်တိုက်လူလူကြားနေရပါတယ်အဲ့လိုအဖွဲ့တွေအားလုံးပါနိုင်တဲ့အလားလားဘယ်လောက်ထိကောင်းနေပါပြီလဲဥက္ကုံဥက္ကာ
ဟုတ်ကဲ့ခင်ဗျာပထမကျွန်တော်ပြင်ညာကကျော်ပြန်လဲလို့ဆိုတာပအိုးအမျိုးသားလုံးမြောက်ရေးအဖွဲ့ချုပ်ဖြစ်ပါ
ဟုတ်ကဲ့ပါခင်ဗျာတောင်းပန်ပါတယ
်ပလူကြီးကိုဖြစ်တော့
ဟုတ်ကဲ့ပ
ါမှားပြီးတော့ကျင်ညာလိုက်တာကြာတော့ပြဿနာတော့မရှိဘူးပေါ့ဗျာပအိုးပလောင်တို့ညင်အောင်ဆိုတာအတူတူပါပဲ
ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်တို့လက်မှတ်ထိုးရတာဖြစ်စေမထိုးရတာဖြစ်စေအခွင့်အရေးရယူရဲ့အချိန်မှာတော့အတူတူရဖို့လိုပါတယ်ဒါတော့ကျွန်တော်ပြောချင်ပါတယ်ဒါကြောင့်ဒီလက်မှတ်ဒီပထမအဆင့်မှာပေါ့ A team လို့ခေါ်ပါတယ်ကျွန်တော် A team ကနေပြီးတော့ဒီတိုင်းသားတွေထဲကနေပြီးတော့ A အစုအဖွဲ့ကနေပြီးတော့အပဒီဒီဦးသိမ်းအစိုးရလက်ထက်မှာပေါ့ဗျာတမတော်နဲ့အစိုးရနဲ့ပေါင်းပစည်းရဲ့ဖြစ်တဲ့အချိန်မှာကျွန်တော်တို့ကဒီစာချုပ်စာတမ်းအားလုံးသဘောတူပြီးသားဆင်ကျက်တိုက်လို့ခေါ်တဲ့သဘောတူစာချုပ်ပေါ့ NCA လို့ခေါ်တာပေါ့ NCA ကိုတချို့ကလည်း Nation Wide Ceasefire လို့ခေါ်ပါတယ်တချို့ကလည်း National Ceasefire လို့ခေါ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်တစ်မျိုးသားလုံးကိုခြုံပြီးတော့ဒီလက်မှတ်ထိုးရတဲ့ကိစ္စဖြစ်တော့ဒီလွှမ်းခြုံမှုကြတော့ပြောင်းစုတစ်ခုလုံးလွှမ်းခြုံတဲ့စာချုပ်ဖြစ်ပါတယ်ခ
င်ဗျဟုတ်ကဲ့
ထိုးတဲ့အဖွဲ့7ဖွဲ့တို့10ဖွဲ့တို့15ဖွဲ့တို့နဲ့မဆိုင်မဲနဲ့စ
ဆာချုပ်ရဲ့အာနာပဲရောက်မှုကဒီကောင်စုတစ်ခုလုံးလွှမ်းခြုံပါတယ်ဒါကြောင့်ဒီလွှမ်းခြုံမှုရကျွန်တော်တို့ဒီကောင်စုတစ်ခုလုံးမှာအပြစ်ခံရတဲ့ဖြစ်ဖို့ဆက်လက်ပြီးတော့တောင်းအားပေးပါဖို့လိုတယ်လို့ကျွန်တော်တို့ကအဲဒီလိုသုံးသပ်ပါတယ်ခင်ဗျဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ဒီစီစဉ်မစခင်မှာကျွန်တော်တို့ဆီယတ်တို့လိုမျိုးမဆုမုံကနေပြီးတော့
UNFC ကတော်ဘတ်တွေတွေ့မှုအထူးစော်ကိုဆက်သွယ်ပြီးတော့ဒီရခိုင်ပြည်ဘက်ကတိုက်ပွဲတွေတိစပါဖို့လေမြန်မာတမန်တော်နဲ့အေအေရခိုင်တမန်တော်နဲ့ဂျာရက်ကတိုက်ပွဲတွေအကြံဉာဏ်ကိုမြင်မြန်ပြီးဆက်သွယ်ပြီးတော့မြန်မာထားတဲ့အခါမှာဥတုံးစော်ကဒီအပြစ်ခတ်ရဲ့စည်ရင်ငြိမ်းချမ်းတဲ့ပတ်သက်ပြီးတော့သူရဲ့သဘောတော်ကို ဖြစ်လာမယ်ဆိုလို့ရှိရင်ဒီအဖွဲ့နဲ့ကျွန်တော်တို့ဆွေးနွေးသွားဖို့ပေါ့လေအဲ့လိုပြင်ဆင်ထားတာရှိပါတယ်ဒီ DPN ဆိုတဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာညှိနှိုင်းကိုယ်စားလှယ်ဖွဲ့မှလည်းပဲကျွန်တော်တို့အခိုက်အတန့်မတော်ကိုအဖွဲ့ဝင်အနေနဲ့ကျွန်တော်တို့ထည့်ထားပါတယ်ဆိုတော့အဲ့ဒီကနေတဆင့်ကျွန်တော်တို့ဆက်လက်ပြီးတော့မှဂျိုးပန်းသွားဖို့ဆိုတဲ့နီးနာကတော့ကျွန်တော်တို လာတော့မှလည်းပဲကျွန်တော်တို့ကြိုဆိုခဲ့ပါတယ်။နောက်ပြီးတော့ဒီအခုတောင်ဆန်းစုကြည်အနေနဲ့အနှစ်သစ်မှာကျွန်တော်တို့ဒီမိန်ကောမှာထည့်သွင်းပြီးတော့မှငင်းကြဲလမ်းစဉ်ကိုလည်းသူရှာပြထားတာတွေ့ပါတယ်။ဆိုတော့တနင်္ဂနွေလောက်ပြည့်ခရဲ့စီးကိုသူ့အနေနဲ့လည်းကြိုးပမ်းမယ်လို့ပြောထားတာရှိပါတယ်။ဆိုတော့အဲ့ဒီနေထားအောင်မှာကျွန်တော်မြင်တာကတော့မြန်မာတက်မတော်နဲ့အဲဒီတောင်ဆန်းစုကြည်တို့ NLD အစိုးရနဲ့ကျွန်တော်တို့ဒီပြည်ပြည်လေးတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့ထင်ပါတယ
်။ဦးခေါကခင်ဗျာခုနကတော့ဦးသူဝေကပြောပါတယ်ဟလာအရင်ဆိုးရလှူထားတာကနေပြီးတော့ဆက်လုပ်သွားမယ်ဆိုရင်လာလာကောင်းရှိတယ်လို့ဦးသူဝေကမြင်ပါတယ်။ဦးခေါကတို့ကဒီညကြီးမှာတိခရဲ့ဆေးမှာအဓိကဆွေးနွေးကြကြပါဝင်ကြတယ်ဆိုတော့ဦးခေါကကိုယ်တိုင်ရောအခုအစိုးရတဲ့လက်ထက်မှာဒီညကြီးဖော်ဆောင်ရေးလုပ်ငန်းကအလားအလာကောင်းမယ်လို့တကယ်ယုံကြည်ပါသလား။
ကျွန်တော်အနေနဲ့ကတော့ယုံကြည်တယ်ခင်ဗျ။ဘာကြောင့်လဲဆိုတော့ဒီငင်းကြေးပေါ်ဆောင်တဲ့လုပ်ငန်းကအိုးအရင်ခေတ္တကလို့ gentleman agreement လောက်မဟုတ်တော့ဘဲနဲ့ကျွန်တော်တို့မှာစာချုပ်စာတမ်းဆိုတာပေါ်လာပါတယ်။ဒီအဲ့ဒါ nationwide ceasefire agreement NCA ပေါ်လာတဲ့ပုံမှာ NCA လက်မှတ်ထိုးတဲ့လူကိုပြန်ကြည့်လိုက်ရင်အစိုးရဘက်ကပြေဝပါတယ်။ကျွန်တော်တို့တိုင်းရင်းသားဘက်ကဒီဖိစာရတော့လည်းပဲမလာပြည့်တဲ့လူတွေရှိတော့၈ဖွဲ့ထိုးတယ်၇ဖွဲ့ကျန်တယ်သို့တော်လည်းပဲဒီနိုင်ငံတကာကသက်ပေတွေကတော့အပြေဝပါတယ်ခင်ဗျအတော့ UN တို့လို EU တို့လို့နောက်ပြီးတော့တရုတ်တို့ဟာလာအိန္ဒိယတို့ဂျပန်တို့ကျွန်တော်ထိုင်းတို့လို့ကသက်ပေတွေကပါတဲ့ခါကျတော့ဒီသက်ပေတွေနဲ့ဒီမျက်နှာဆုံကြီးထိုးထားတဲ့စာချုပ်စာတမ်းကတော့ဒါကျွန်တော်ဒီတရားဝင်နော်ဥပဒေစာတမ်းဖြစ်လာတယ်ဖြစ်လာတော့ဒီတရားဝင်ဥပဒေစာတမ်းပေါ်မှာစာချုပ်ချုပ်ပြီးတော့လုပ်တဲ့ကိစ္စဆိုတော့ဒီလိန်ရယ်လှဲ့တယ်ထားအောင်တော့လုံးလို့မလွယ်အောင်လှုပ်ထားရတာဖြစ်တော့ဒီကိစ္စမှာကျွန်တော်တို့အစိုးရအစ်စ်အနေနဲ့လည်းပဲသွတ်တော်ရဲ့ဥပဒေပြုမှုအာဏာအစိုးရအဟောင်းရဲ့ဟာလာဥဆောင်ခဲ့တဲ့ပြဿနာကိုလက်ခံပြီးပြုပြီးတော့ဆက်လက်ပေးဆောင်သွားမယ်ဆိုရင်ဒီငင်းငယ်ရေလုပ်ငန်းစဉ်ကဒီမအောင်မြင်နိုင်ကြအကြောင်းမရှိဘူးလို့တော့ကျွန်တော်တို့အပြေဝယုံကြည်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတကယ်ဆိုရင်လည်းတော်တော်ရှင်နေဖိတ်ခေါ်ပါမယ်ပထမဦးဆုံးအမေရိကန်ပြည်ထောင်စုကကိုခိုင်ဆိုးကိုခိုင်ဆိုးဘယ်လိုသဘောရပါသလဲငင်းငယ်လာလာကောင်းပါလားဗာများအကြံပေးခြင်းလဲ
ဟုတ်ကဲ့ပါအခုမြန်မာနိုင်ငံမှာငင်းချင်ရဟောအတော်ကတော့အဓိကကဒီ DIA ပမာကောင်းဆောင်ဖြစ်တဲ့ဟောမင်း online ကအရေးကြီးဆုံးပါပဲအဓိကကသူကတကယ်တမ်းနေပြီးရဲ့ဟောဖြည့်တဲ့စိတ်ကိုနေပြီးမလို့အလိုမလိုလားဘူးဤဆိုင်ရပဲလုံးမယ်ဆိုလို့ရှိရင်တော့သူတရတွေကိုနေပြီးရဲ့အခုထိုးစိတ်ရှင်နေတာကတော့ထိုးစိတ်ရှင်နေတာကိုနေပြီးရဲ့အဲ့ဒါကောသူကြာလို့နောက်ဆောက်ခိုင်းရင်တော့အဲ့ဒါကတော့အရှိဆုံးပါပဲဒီတင်းစားတဲ့တော်လိုက်နေတာကတော့သူတို့ကသူတို့ပြင်နေကိုတော့သူတို့ကာကွယ်တာပဲဖြစ်တယ်သူတို့ကဗမာပြည်ကိုလာတိုက်တာမဟုတ်ဘူးဗမာကနေရှိပြီးရဲ့တိုင်းရင်းသားလူမျိုးတွေကိုတော်လှန်နေတာပဲဖြစ်နေတယ်။အဲဒီတော့သူတို့ကဟောဘောနော်ပြည်ထောင်ကိုလိုနီခိုက်တုံးကနေပြီးရဲ့ဟောကဘာကိုနေပြီးရဲ့ပြည်ထောင်လေးကနေပြီးရဲ့ကိုလိုအောင်ရှုပ်ခဲ့တယ်။ဒါပေမဲ့ပြည်ထောင်ကိုလိုနီကတော့အချင်းတိုင်ရင်တော့သူတို့နိုင်ငံအသီးသီးကတော်လှန်လာတော့သူတို့နိုင်ငံတွေကိုလွှတ်လိုက်ပြေးလိုက်ရတယ်။အခုလိုလေမြန်မာနိုင်ငံမှာပြည်ထောင်ဆက်ရှိတာလည်းဒီတိုင်းပါပဲ။မင်းအောင်လှန်ကနေပြီးရဲ့နေရှိပြီးရဲ့သူတို့ကနေပြီးရဲ့သူမအောင်ရှုပ်ရှင်လို့နေပြီးလောက်နေတာ တင်းသားတွေကတော့ဟိုအငားငားအမွမ်းမွမ်းနဲ့နေပြီးရင်အဲစာမတပြီးမတဖြစ်နေတဲ့ဘောတွေရောက်တော့တယ
်ဟုတ်ကဲ့
အဲ့ဒီတော့သူတို့ကအခုကဘာဖြစ်နေလဲဆိုလို့ရှိရင်တော့သူတို့ရဲ့လောလောခွင့်ကိုလိုချင်လို့အခုတော်လိုက်နေတာပဲဖြစ်တယ
်အဲ့ဒီတော့
မြေအောင်လန်ကတကယ်တော့နေပြီးရင်အောင်ဆက်စုကြီးနဲ့တယ်မင်းပြည်ရင်ဤချင်းရဲ့ကိုတကယ်တော့လိုချင်တယ်ဆိုလို့ရှိရင်တော့တားတွေကိုနေပြီးတော့အခုထိုးစစ်ရှင်နေတာကိုပြန်လို့ရုပ်သိမ်းလိုက်ရင်တော့ပြည်တွင်းဆိုင်ကတော့ငီးသွားမှာပဲ
ဟုတ်ကဲ့ပါကိုခိုင်စိုးကျေးဇူးများကြီးတင်ပါတယ်ကိုခိုင်စိုးပြောတဲ့သဘောထားပေါ်လည်ပါပြီဥတုဝေကိုခိုင်စိုးဆွေးနွေးတော့တဲ့အထက်မှာလည်းပါပါအဓိကကကျွန်တော်တို့စီဆွေးနွေးတဲ့အထက်မှာလည်းပဲဒီတက်စာအဓိကအကြဆုံးပါပဲဒီခက်ရစိန်ညင်းချင်းကိစ္စမှာဒါကတစ်ဖက်မှာလည်းပဲခုချိန်ကလားအရသာအများစုပါတဲ့အစိုးရတစ်ဖက်မှာကသမရရဲ့ထိန်းချုပ်မှုအောက်မှာလုံးဝမရှိဘဲနဲ့တီချာအဖွဲ့အစည်းတစ်ခုလိုဖြစ်နေတဲ့တက်ဒီချိန်ရောက်မှာညီညာရေးတည်ဆောက်ဖို့လာလာကတကယ်ပဲမျှော်လင့်ချက်ရှိပါရဲ့လားဦးသူဝေ
ဒီလိုခင်ဗျာကျွန်တော်တို့ကညီညာရေးကိုစဉ်းစားတဲ့အခါမှာပေါ့နော်မငြိမ်းချမ်းရတဲ့အကြောင်းကဘာ၄လေးဆိုတာထည့်ပြီးစဉ်းစားရင်ကောင်းမှတင်တယ်ပေါ့နော်မငြိမ်းချမ်းရတဲ့အကြောင်းကနံပါတ်၁ကတော့နိုင်ငံရေးပါတီတွေရဲ့နိုင်ငံရေးပြဿနာပေါ့ဗျာနိုင်ငံရေးပြဿနာဆိုတာအာဏာယူအာဏာပြဿနာပဲခင်ဗျာနော်အာဏာကိုအဲ့ဒီနိုင်ငံရေးပါတီတွေကဘယ်လိုယူမလဲဆိုတဲ့ပုံမှန်မူတည်ရဲ့အဲ့တော့အာဏာယူနည်းကနည်းရှိတယ်တနည်းကတော့ဖြစ်ရင်ဒီမိုကရေစီနည်းရပါတော့ပြည်သူလူထုကမဲဆန္ဒနဲ့ရွေးကောက်ပွဲမှာရယူတဲ့နည်းပေါ့အဲ့ဒီနည်းဆိုလို့ရှိရင်တော့မငြိမ်းစားစရာအကြောင်းမရှိဘူးပေါ့နံပါတ်1နည်းကတော့ဖြစ်ရင်ဟလာဒီမိုကရေစီနည်းကိုမသုံးမဲနဲ့ဟလာလူများများစုလက်နဲ့များများစုပြီးတော့အဲ့ဒါလက်နဲ့နည်းနဲ့တိတ်ယူမဲ့နည်းကိုအကျင့်သုံးလို့ရှိရင်တော့အဲ့ဒါဒါမငြိမ်းချမ်းတဲ့ပြဿနာတစ်ခုနော်ဒါကပြဿနာတစ်ခုနောက်တစ်ခုကဘာလဲလို့ဆိုတဲ့အခါကျတော့အဲ့ဒီလိုအစိုးရကိုစန့်ကျင်ဒေါ်လာနဲ့လူတွေပေါ်လာတယ်လက်နဲ့ကင်ဖွဲ့စီပေါ်လာလို့ရှိရင်တမတော်ကနေပြီးတော့သူတို့ကဒါကာကွယ်ဖို့နှိမ်နှင်းဖို့သူတို့လိုရအဲ့လိုနှိမ်နှင်းတဲ့အခါမှာနှိမ်နှင်းလို့အောင်မြင်သွားပြီဆိုပါတော့ဗျာနော်ဟောဒါတနေ့ကင်ရာစုတွေကနေစုံနေပြားတွေကိုရောက်ကုန်ပြီနေစားတွေကိုရောက်ကုန်ပြီအဲ့ဒါအစိုးရကိုလည်းအန်ရယ်ပြုနိုင်တဲ့အခြေအနေမရှိဘူးဆိုလို့ရှိရင်အချို့သောအော်တမရောခေါင်းဆောင်ကြီးကစိတ်ကူးပေါ့နော်သူတို့စိတ်ကူးကဘယ်လိုစိတ်ကူးလဲဆိုရင်တို့ကအလားလက်နဲ့လည်းကင်ပြီးတဲ့ခါကျတော့ဒီအစိုးရအဖွဲ့ကိုအုပ်ချုပ်တဲ့အစိုးရအဖွဲ့ကိုကာဝယ်ပေးနေရတယ်တို့ကိုယ်တိုင်ကအုပ်ချုပ်ရေးကိုတက်ယူလို့ရှိရင်ပုံပြီးတော့မကောင်းမိဘူးလားဆိုတဲ့စိတ်ဓာတ်မျိုးပေါ်လာတတ်တာရှိတယ်။အ
ဲ
့ဒီစိတ်ဓာတ်အရာစစ်တပ်ကအာဏာသိမ်းတာပေါ့ဗျာနော်စစ်တပ်ကအာဏာသိမ်းရင်လည်းပဲဒါငြိမ်းချမ်းရေးကိုမရစေတဲ့အကြောင်းတစ်ခုပေါ့နော်နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့တိုင်းပြည်ဟာတော်ရီတောင်အင်မတန်ပေါ်တယ်ဗျာတော်ရီတောင်အင်မတန်ပေါ်တဲ့ခါကျတော့အစိုးရအနစ်ကအဲ့ဒီတောတောင်တွေကိုနေစားတွေကိုမရောက်ဘူးရောက်တဲ့အခါကျတော့လက်နဲ့ကင်အဖွဲ့တွေကအဲ့ဒီနေရာဒီမှာနေအဲ့ဒီမှာတင်တို့တိန်းဆောင်နေပြီးတဲ့အခါကျတော့မှအဲ့ဒီနေဆက်ပြည်မှာကျွန်တော်တိုင်းပြည်ကတော့တရားစတာလေးပေါ်တော့အဲ့ဒီတရားစတာတွေကိုဟိုတခြားတိုင်းပြည်တွေကိုဒါရောင်းစားမှောက်ခိုးလုပ်တာပေါ့ဗျာအဲ့တော့အဲ့ဒီတိုင်းပြည်တွေအကျိုးရှိသွားတော့ဒီလက်နဲ့ကင်ရဲ့အဖွဲ့စည်းတွေရဲ့လိုအပ်တဲ့လက်နဲ့ခရမီးကြောက်တို့ဟောလာရိတ်ခါတို့တို့ကဖြန့်ပြူပေးနေတာပေါ့အဲ့ဒီနေရာချင်းလည်းဒါကျွန်တော်တို့ရှိမှညီညာရေးမရစေတဲ့အကြောင်းတစ်ခုပေါ့ဗျာနော
်ဒီကြေကနာတွေကိုဖြေရှင်းရမှာပေါ့
ဗျာသာမူရင်ဆေးဝါးတို့ဟုတ်လ
ား
ဒါဟိုနောက်ပြီးတော့လဲဟိုဒီအဲ့ဒီလိုဆေးဝါးတွေတုံးတဲ့ခါကျတော့ငွေကြီးပို့ငွေကြီးတွေကပို့ပြီးတော့ရနိုင်တာပေါ့နော်ဗျာ
အဲ့
ဒါနောက်တစ်ချက်နောက်ဆုံးချက်ကတကူအရတူလို့ပြအခုခင်မှာတော့ဘာလဲဆိုတော့ဒါပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်ချင်တဲ့လူတွေကအဲ့ဒီလိုတိုင်းပြည်စုစုဘူးဖြစ်အောင်တို့ကသူတို့ရဲ့ငွေကြေးသူတို့ရဲ့လက်နဲ့ပါညာစီအထောက်ပြုပူတွေပြုတာတွေရှိတယ်အဲ့ဓာဒီကြောင့်ဒီချက်လက်တရားဖြစ်ရင်ငြိမ်းချမ်းရေးကိုမရအောင်ဖြစ်စေတဲ့အကြောင်းအချက်တွေဖြစ်ပါတယ်အဲ့ဒီအကြောင်းအချက်တွေကိုအတေချာလေ့လာပြီးတဲ့နောက်ပေါ့နော်ဖြေရှင်းမယ်ဆိုရင်ဒါငြိမ်းချမ်းရေးရနိုင်စရာအကြောင်းရှိပါတယ်ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာမင်းပြမျိုးကဦးမောင်ကျော်ဆန်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ပါကျွန်တော်မဆွေးနွေးခင်ကတည်းကဟိုပြည်ယာရှင်တွေနိုင်ငံရေးသမားကြီးတွေဆွေးနွေးပြပါပြီအဓိကကကျွန်တော်တော်တော်များများရှင်းနေပါပဲအဓိကပြောချင်တာကတိုင်းရင်းသားတွေကအမျိုးသားရေးစိတ်ဓာတ်တွေရှိနေကြတယ်အဲ့ဒီတိုင်းရင်းသားတွေကိုလက်လက်နဲ့ဖြည့်ရှင်းနေဆိုလို့ရှိရင်အဲ့ဒီအမျိုးသားရေးစိတ်ဓာတ်တွေရောက်ပြတ်သွားမှာမဟုတ်ပါဘူးဒါကြောင့်အဲ့ဒီအမျိုးသားရေးစိတ်ဓာတ်တွေကိုတိုင်းပြည်အတွက်ပြည်ထောင်စုအတွက်အပြုချလို့ရအောင်အရှင်းချင်းရှင်းရှင်းကင်ကင်နဲ့ပေါင်းပြီးလို့သွားမယ်ဆိုတဲ့တပ်မတော်ကတပ်မတော်နဲ့အစိုးရကစိတ်ဓာတ်တွေအတူတင်ဖို့ကအရေးကြီးပါတယ်။ညီငယ်ဆိုတာတည်ဆောက်လို့မရဆိုတာမရှိပါဘူးလို့အဲ့ဒါတော့ကျွန်တော်ဆွေးနွေးရှိပါတယ
်။ကျေးဇူးများတင်ပါတယ်ဦးမောင်ကျော်စံ။နောက်တစ်ခုကကျွန်တော်တို့ထိုင်းနိုင်ငံဖူးခက်မြို့ကကိုမင်းခိုင်ဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ကတော့ဒီဟို NLD အစိုးရလက်ထက်မှာလည်းအဖြစ်ခက်ရက်စီတော့ရမယ်။ပြီးနိုင်မှာမထင်ပါဘူးခင်ဗျာ။ဘာလဲဆိုတော့အဓိက 同学不是问几个物理的，大家对家里面去你来一样嘛。
OK。
那为了那个时候嘛 ，NAD 下来一个 Federal 非常有大的面嘛，答应大家的物价比很多的。那个时候本来说的，一出啊钱呢一开嘛 ，NAD 呢普及的最高了，哎，人家的不收的嘛的。
OK。
啊，你讲了再报名，那么答应大家嘞，我拿几千那些的面了，到国家的不能。哎，就是咱现在这个民间的、新闻的，开的非常有关的声音。啊，你，哎，你咱现在的就不会玩我，那个意思那个是不会玩我，面容是同样的那个，听不听啊
？OK 吧，郭明凯，接住你来讲嘛。
OK， 啊，那主要就那都的，面貌那个嘛，现在就没有爸妈的，嘛嘞，像咱现在的现在，不是啊？本来那主要的爸妈。对啊，棉麻那个棉麻那个是的嘛，对吧？你爸妈那个爸妈那个交下来，伢子是吧？哎，哎，你家里这个，咱家里不最亏的了，牛亏的了，都跟他吃牛了。
OK， 郭明凯，接着你来听嘛。郭明凯，我那呢，没得米也麻烦，牛没米做的，多少钱？一米的不比孙女家里听嘛。他们老家人家也木谷，别看他嘞，人家也路近呢，但是把路带你来，裤子也开嘛，比如都开要那边。他看人家也过，那淘气傲干的多呀，没得，咱家里那干的没在大个，那淘气吃干屋里的那个牛没米做的多少钱嘛？毛大大那个嘞呗，说的嘞，人家一熬面皮拉布，咱们罗广场里呢，生意是的那广呢，五帮商铺路也路有啥吧嘞嘞，咱们罗个说的呢，五帮商铺拉比说的个，但那里呢广跟广场里人家一包苗岭这边不广南南的路有啥米吧嘞嘞，所以我讲个，这个阿片大家这个在路多少钱的收入嘞，我讲个如果呢低吧嘞，所以大家个哟，这个的包大个，人家一对五 D 的包大个五 D 拉比路，我讲个如果呢。孙女伯里嘛，对呀吧啦，明呀吧啦，地呀吧啦。
OK， 就那路的那趟啊，十多个目标，哎呀，发不了。目前的就那路，咱们的金毛伢子就从苏州那面嘛，不都要到他地呀来了？的啊，刚咱们不的，大家都到他，然后就那部门里面转，不都要刚咱们。所以啊，白人来，年轻人有欲望不不难写的。啊，投资片呢，不如靠我 local life reform， local development， development 的苦经是啊呀，农村也是蛮的，我看过一大批的，一点点的升的升，就那都的话我的年轻人的超不多的啊，写的个。比如在边那些地方啊，买的木瓜的。打马的话，就那天呢，没西北五路堵的，把将来走到大家主业的，比方说干官们，就是阿那干官们，或者某些干务干官们说的，主业来嘛，个都一地结果的话，有别的都表务、税务啊，开的，那比如说谁的空阿不，咱们到哪里有便宜的啊？的谁家面店一弄阿嘛来，会提开来呢？大家。这 PV 这 PV 那个在本来有一方面的我的系列路就能有啥来的
OK 怎么样 SkyDine calling you go 多少钱 KMIU KMIU 孙女路要不要怎么
样 OK 呀我这两年的地方没想到的你看你不懂的你也拿过来你已经是主要的在东华的你看你那个的路啊就是这样慢慢的回家来现在这两年做了些，民间也出来我，但是他那个跟佛寺广场的呀，我现在都的一个的出来佛寺白云广场的呀，我这个民间业务陆陆续续，之前的生产那几乎都录完了，那这个民间生产那，民间部之前的生产那陆陆续续四年里还没有满的，那不多，的但是他那个跟佛寺里也。古都路的第一奥康的哪里？哎，都路的那奥康的哪里也不话流嘞？第那是周亚奶奶阿妈感觉，奶奶妈大个人在那路，在那奶奶的奶奶又过上来奶奶就在那对嘛嘞。
好给吧，怎么
样？在那路，那是个咩？在那路，在外地去哪个嘞？啊，因为周亚那在马龙啊嘞，奶奶伊手里外地弄家伙嘞。六家干嘛？你看你孙女不六年在干嘛？你广场不你家，这外国嘛的，这外国嘛的，孙女家准备闹嘛都在外边村里家中嘛的。哎，六七年八将来说， ရင်းခံရေးကိုတကယ်လူလားကျင်တဲ့အနေကတော့ကောင်းဆောင်ပိုင်းနေတဲ့မဟုတ်ဘဲနဲ့ဒီရင်းခံရေးဆိုတာကိုတကယ်ရကျင်တဲ့တကယ်နှစ်နှစ်တကာရကျင်တဲ့ဆိုတာအောက်လက်ငယ်သားတွေကိုလည်းဒါသူ့ကိုလည်းသဘောပေါက်အောင်ကြိုးပြဖို့ကြိုးတယ်နှစ်ဦးနဲ့
ကျေးဇူးတင်ပါတယ်ကေမိုင်ကိုသဘောထားရှိမိတင်ပါတယ်ကျွန်တော်တို့တော်ရှင်နဲ့လည်းအချိန်ပေးတင်ပါတယ်မကွေးမျိုးကဦးရဲတင်ကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာအပြန်အလှန်ပြောဆိုဆွေးနွေးမှုရဲ့နောက်ကွယ်မှာပြည်ပခပြင်းရင်းမှုရှိပါတယ်အဲဒီနောက်ပြည်ခရဲ့ဆဲမှုရစီပြီးသဘောတူညီမှုတရားချမှတ်ဦးတည်စေခြင်းဖြင့်ပုံမှန်အနေထားရောက်ရှိပြီးတော့ညီညွတ်ပေါင်းစည်းခြင်းနဲ့ပုံမှန်လင်းလင်းဆောင်ရွက်လုပ်ဆောင်တာတင်းမြညီညွတ်တဲ့အခြေအနေကိုပြန်လည်အကောင့်ထဲပေါ်ဆောင်ရွက်တော့ဖို့နိုင်ငံတော်အစိုးရတဲ့အတိုက်တွန်းအကြံပြုတင်ပြပါတယ်တဲ့ဒါကမကွေးမျိုးကဦးရဲတင်ပါအခုဒီလဲမော်မှာတိုက်ဆွေးနွေးမဲ့သောရရှင်တူအမေရိကန်ပြည်ထောင်စုကကိုလှမောင်ဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ခင်ဗျာ။ဟိုကြိုတဲ့ဟိုအခုဆွေးနွေးတဲ့ခေါင်းဆောင်တွေကဘယ်သူလဲမသိဘူးကျွန်တော်မေးချက်တော့ခင်ဗျာ
။ဟုတ်ကဲ့ဥက္ကဋ္ဌကနဲ့ဦးတူဝေပါခင်ဗျာ
။အော်ကောင်းပါခင်ဗျာတကယ်တရိပ်ကျဲတွေပါပဲ။ကျွန်တော်ဒီ2005တိုင်းလေးနဲ့စတဲ့အဆွေးနွေးဆုံးခေါင်းဆောင်ကတော့ဒင်းကြိုင်းနဲ့တိုင်းသားလေးပါပဲ။ကျွန်တော်မေးချင်တာကတောင်ဆန်းစုကြည်ကအခုတမအုပ်သိရှင်နဲ့လုတ်ခဲ့တယ် KNU ပါဝင်တချို့တိုင်းနာဝင် EBS ပါဝင်ဒီခါရဆင်းနိုင်ခဲ့တယ်ကျွန်တော်အတိအမှတ်ပြုပါတယ်ဒေါက်တာဆန်းစုကြည်ကဒီကပို့လို့နိုင်မယ်ဆိုတာလည်းကျင်းနေပါတယ်အဲ့တော့ဒေါက်တာဆန်းစုကြည်ကနောက်ထပ်ချက်မှာဂံပါရင်းနဲ့ပြောလိုက်တယ်တမတိုင်းနာတွေကိုစားပြုပြစေလို့ပြောတဲ့ကိစ္စကိုအခုခေါင်းဆောင်တွေအနေနဲ့ကျွန်တော်တို့အနေနဲ့ဟလာဒေါက်တာဆန်းစုကြည်ကကျွန်တော်တို့ကိုစားဒီကာလုံမှာကာလုံ6ရောင်းနဲ့ဆွေးနွေးပေးပါလို့များဟိုအတိအမှတ်မပြုပေးနိုင်ဘူးလားလို့ကျွန်တော်မေးချင်ပါတယ
်ဟုတ်ကဲ့ဥက္ကဋ္ဌကကိုလာမောင်ပေးတာကြားမယ်ထင်ပါရဲ
့ဒီဥလာမောင်မေးတာကကျွန်တော်နိုင်ငံရေးမိကွန်းဖြစ်တယ်ခင်ဗျတစ်ချိန်လုံးကကျွန်တော်တို့ဥက္ကဋ္ဌဆန်းစုကြည်ကအတိုက်ခံဘွားနဲ့ဆီအာနာရှင်အုပ်စုကိုရင်ဆိုင်တဲ့နေရာမှာတိုင်းပြည်တွေကိုစားပြုပြရသည်လို့သူပြောတာမှန်တယ်ခင်ဗျအခုဒေါ်ဆန်းစုကြည်ကိုယ်တိုင်ကနိုင်ငံတော်အာဏာကိုဟိုဟောပါလေဒီကင်ဆွဲပြီးတော့အလုပ်လုပ်တဲ့အစိုးရရဲ့အကြီးအကဲဖြစ်လာတယ်သမ္မတကြီးနဲ့တကွပေါ့ဗျာဒီတိုင်းပင်ကပုံကိုလည်းဖြစ်လာတယ်ဒီလိုတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုကင်ဆွဲပြီးတော့အလုပ်လုပ်ရတဲ့အစိုးရဖြစ်တဲ့ချိန်မှာတိုင်းရင်းသားတွေကိုကိုစားပြုထားတဲ့စာရင်ပေါ့တိုင်းရင်းသားတွေအတွက်ဒီအစိုးရကနေပြီးတော့ခြုံငုံစဉ်းစားပေးတဲ့ပုံမူကြီးမားကျယ်ပြန့်တဲ့အမြင်မျိုးနဲ့ဟိုဆောင်ရဖို့လိုလာတယ်ခင်ဗျ။နော်အတိုက်ခံဘွားတုံးကကုစားပြုမှုပြောတာနဲ့အစိုးရဘွားရောက်ပြီးတော့ပြောတာနဲ့တော့အာ policy တော့တူနိုင်မယ်လို့ကျွန်တော်မထင်ဘူးခင်ဗျ။အဲဒါကြောင့်ဒီအစိုးရလက်ထက်မှာရောက်တော့တပြည်လုံးနဲ့လုံခြုံရေးအလားနိုင်ငံတကာရေးကျွန်တော်ပြည်တွင်းရေးအားလုံးကိုခြုံငုံကြည့်ပြီးတဲ့နောက်မှာ Federal ပြည်တော်စုတည်ဆောက်နိုင်မယ်ဖွဲ့စည်းပုံအခြေခံဥပဒေတရားကိုအလားပြင်ဆင်လုပ်သွားမယ်ဆိုတဲ့အချက်ကိုကကျွန်တော်တိုင်းပါးတွေရဲ့ဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနိုင်ငံရေးညီမှန်းချက်နဲ့တစ်ဆက်တည်းကျနေတဲ့အခါကျတော့ဒီပေါ်မှာပဲပူပေါင်းဆောင်ရွက်သွားတဲ့မူကပို့ပြီးတဲ့မယ်လို့တော့ကျွန်တော်ယူဆတယ်ခင်ဗ
ျဟုတ်ကဲ့ပါနောက်တရိပ်ဆွေးနွေးမဲ့သူကပြည်မျိုးကကိုတင်ထေဝင်းဆွေးနွေးလို့ရပါပြီ
အဲ့ဒါနိုင်ငံရုံးပြည်ကရစေးငင်းချမ်းကြီးဆိုတာတဲ့ဗျာငင်းချမ်းကြီးပေါ်တော်မဲ့ယခုလက်ရှိဆန္ဒရီအစိုးရနဲ့ယခုလက်ရှိမြမတတ်မတော်နဲ့ငင်းချမ်းကြီးရဖို့ကိုပဲတော်တော်လုပ်ရမယ်နေသားလို့ကျွန်တော်မြင်တယ်လေသူတို့ငင်းချမ်းကြီးရမှဒီအစိုးရကငင်းချမ်းကြီးပေါ်တော်နိုင်မှာဟု
တ်ဟုတ်ကဲ့
အဲ့တော့ပေါ်တော်ပြီဆိုတော့လည်းပဲဒီငင်းချမ်းကြီးပေါ်တော်ရွက်တဲ့ပုံစီလူတို့ရဲ့လွတ်တော်ရဲ့အစိုးရရဲ့တတ်မတော်ရဲ့လက်နက်ကြဲပွဲကြီးတွေအားလုံးပူးပေါင်းဆောင်ရွက်မှာရမယ်နေရတော့ကျွန်တော်နေနေရလက်ရှိနေသားမှာကိုတက်မတော်နဲ့ energy ဆိုရတာနေနေရဖို့အဓိကရေးကြီးတဲ့ချက်လို့မြင်တယ်ကျွန်တော်ကတော
့ဟုတ်ကဲ့ပါကိုဒီထွေးဝင်ကျေးဇူးများကြီးတင်ပါတယ် Facebook ကဆွေးနွေးထားတဲ့ဒေါက်တာရှင်တူကစစ်မှန်တဲ့ပြည်ရင်းညီညာရေးပေါ်ဆောင်ဖို့တဲ့2015ရွေးကောက်ပွဲကနေရွေးကောက်ခံ2016အစိုးရအနေနဲ့ပထမဦးစားပေးလုပ်တဲ့လုပ်ငန်းစဉ်ထဲမှာအပြည့်အကျညာပြီးအစိုးရတက်တွေကိုရှေ့တန်းစနစ်နာကနေပြီးတော့ပြန်လည်ရုပ်သိမ်းပြဖို့လိုအပ်တဲ့အကြောင်းအကြံပြုတင်ပြအပ်ပါတယ်တဲ့တော်ရရှင်ကြောင့် Facebook ကနေဆွေးနွေးထားတာပါဆိုတော့ကျွန်တော်အချိန်10မိနစ်ခွဲလောက်ရှိပါမယ်ပင်နယ်ဆွေးနွေးသူမျိုးရဲ့နောက်ဆုံးသဘောထားကျွန်တော်ပွန့်ပွန့်လင်းလင်းနဲ့ရှင်းရှင်းလင်းလင်းသိကြပါတယ်ဒီအစိုးရတဲ့လက်ထက်မှာကျွန်တော်ဥတုဝေကိုအရင်ပြောဖို့အခွင့်ပေးပါမယ်အခုအစိုးရတဲ့လက်ထက်မှာငင်းငင်းကြီးလုပ်ငန်းစဉ်ကိုလက်တွေ့ကြကြကျွန်တော်တို့ကြည့်ရအောင်ပါဘယ်အစင်းလောက်ထိရောက်သွားနိုင်တယ်ဘယ်လောက်ထိတော့ပြီးနိုင်တယ်ဆိုတာများဥတုဝေမှန်းထားတာရှိပါလားခင်ဗျာ
ဒီလေနော်နေမြေရရမယ်ဆိုရင်ရပြီးမြောက်သွားမှာဘို့နော်
အဲ့တော့ငင်းကြီးဆွေးနွေးတဲ့နေရာမှာနံပါတ်1ရေးကြည့်တာကယုံကြည်မှုပဲဗျာတယောက်နဲ့တယောက်ဆွေးနွေးတဲ့တွေကယုံကြည်မှုရှိရမယ်နောက်ပြီးတော့အဲ့ဒီဆွေးနွေးတဲ့ပုံကူတွေဟာရင့်ကျက်မှုရှိရမယ်ဟာလာဒါသဘောထားရှိရမယ်အပေးယူလုပ်တတ်ရမယ်အဲ့ဒါလို့ဒီအဲစကားပြောမှာပရိရဲ့ကြွယ်ဝတဲ့ပုံကူမျိုးဖြစ်ဖို့လိုတာပေါ့ဗျာနော်အဲ့တော့ဒီငင်းကြီးဆွေးနွေးတဲ့နေရာမှာကိုယ့်အကျိုးကြီးပဲပြောလို့ရှိရင်တော့အောင်မြင်နိုင်မှုခက်တာပေါ့နော်အဲ့တော့အပေးယူလုပ်ကြည့်လို့တော့ဒီစကားပြောတဲ့ဆိုတဲ့ဟာဒါအနုပညာရပဲဗျာလူတွေကကိုယ်ဟိုကိုယ့်ပဲပါလာအောင်ဆွေးဆောင်နေတဲ့ပညာရတကူပဲအဲ့ဒီလိုဟိုပြောနိုင်တဲ့ပုံကူများဆွေးနွေးပွဲမှာပါမယ်ဆိုရင်ဖြစ်ရင်ဒါဒီဆွေးနွေးပွဲဟာအောင်မြင်နိုင်ပါလေပေါ့နော
်ဟုတ်ကဲ့ပါဦးတူ
ပြောချင်ပါဒီလိုမှမဟုတ်ဘဲနဲ့ကိုယ့်အကျိုးကြီးပဲကိုကြည့်မယ်ဆိုရင်တော့ခက်တာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာဦးခေါဟုတ်ကရဲ့သဘောထားဦးခေါဟုတ်ကတော့မှန်းထားတာရှိပါလားဘယ်လောက်ကြည့်တော့ပြီးမယ်ဆိုပြီးတော့
အာကျွန်တော်တို့မှန်းထားတာတော့မရှိဘူးခင်ဗျာလုံရင်ကရင်နဲ့ရတဲ့လောက်ရသွားတာပဲကျွန်တော်ခိုင်တွယ်မှာခင်ဗျာဘာကြောင့်လဲဆိုတော့ပါကြောင့်လဲဆိုတော့အခုလက်ရှိတွားနေတဲ့အခင်းချင်းကိုကြည့်လို့ရှိရင်ကျွန်တော်တို့ဒီအာနာလက်ရှိပေါ့ဗျာလက်ရှိ NLD ဖိုးရအနေနဲ့သူဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးကိုဒီသမ္မတကြီးကိုတိုင်ရောကျွန်တော်တို့အတိုင်ပင်ခံပုဂ္ဂိုလ်ကိုတိုင်ရောကထည့်သွင်းပြောကြတာရှိပါတယ်တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီတမတော်ကလည်းပဲလုံခြုံရေးအမြင်နဲ့တချို့နေရာမှာဒီတိုက်ပွဲတွေ
ဆက်ဆံတာ
ရှိပါတယ်အဲ့လိုရှုပ်ထွေးနေတဲ့အချိန်မှာအခုအစိုးရအဟောင်းလက်ထက်ကဆက်လာမဲ့ကျွန်တော် NCA လက်မှတ်ထိုးပြီးတော့အကောင့်တွေပေါ်တဲ့လုပ်ငန်းအားလုံးအဝဝပေါ့ဗျာဘယ်လိုဆက်သွားမလဲနောက်ပြီးတော့ NCA အကောင့်တွေပေါ်တဲ့နေရာမှာအစိုးရဘက်ကကိုယ်စားလှယ်နာမည
်ကိုကိုယ်လက်ဆက်တက်ပြီ
းလွှဲပြောင်းလုပ်ဖို့နဲ့အစုဖွဲ့မှုအပြည့်လုပ်ဖို့တောင်မှကျွန်တော်တို့က policy မတည်သေးတဲ့ခါကြတော့ကျွန်တော်တို့ကတော့ဒီအစိုးရဖွဲ့ပေးရဲ့ဒီချမှတ်ပေးတဲ့ policyကိုစောင့်ကြည့်ပြီးတော့ဆက်လက်ပူပေါင်းဆောင်ရွက်ပါမယ်လို့ပဲကျွန်တော်ပြောကြားနေပါတယ်
။ဟုတ်ကဲ့ပါ။အားလုံးကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီမှာပဲအဆုံးသတ်ပါမယ်။